ထိုင်းနိုင်ငံမှာဇူလိုင်လ16ရက်နေ့ကအစိုးရဝန်ကြီးများအဖွဲ့အစည်းဟာထိုင်းဘုရင်ရှေ့မှောက်ကျန်းသစ္စာကျင်းပခဲ့ပါတယ်။မတ်လတည်းကျင်းပခဲ့တဲ့ရွေးကောက်ပွဲရလအရာထိုင်းစစ်ဖက်နဲ့ဆက်နွယ်သူတွေအရေးရှုံးနေကြတာဖြစ်ပေမဲ့အခုထိုင်းအစိုးရတဲ့အဖွဲ့မှာအရင်စစ်အာဏာသိမ်းစစ်ကောင်းဆောင်ပရာယုတ်ချန်ဟိုချာပဲဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့အရွေးချယ်ခံရပါတယ်။ဝင်ကြီးချုပ်ကတိုင်းပြည်ကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့လည်းကြေညာခဲ့ပေမဲ့ဒီမိုကရေစီအရေးလှုပ်ရှားတဲ့ပါတီတွေကတော့စစ်အစိုးရက2014အာဏာသိမ်းပြီးရေးဆွဲသွားတဲ့ဒီထိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးတော့ပြန်နိုင်ဖို့ကြိုးစားနေကြတာပါ။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံကို9နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းပေါ်ပေါက်လာပြီလို့ဆိုပေမဲ့အာဏာဟာအရင်တုန်းကလိုပဲစစ်တပ်နဲ့ရင်းနှီးသူတွေရဲ့လက်ထက်မှာရှိနေဆဲပါ။ဇူလိုင်လ16ရက်အင်္ဂါနေ့ကတော့ထိုင်းဘုရင်မဟာဝဇီရလန်ကောင်းရှိမောင်မှာအစိုးရဝန်ကြီးများအဖွဲ့တွေကကျန်းသစ္စာကျင်းပခဲ့ပါတယ်
။ခါဘုရားတောဟိုတဲ့ပယုတ်တန်ဝါသာနာယကရထဘွန်ထရီ
အခုအသည့်ရွေးချယ်လိုက်တဲ့ဝန်ကြီးများအဖွဲ့တာဝန်တွေမထမ်းဆောင်ခင်ကျန်းသစ္စာအကျင့်ဆိုဖို့အတွက်အဖွဲ့ဝင်တဲ့36ယောက်ကိုဘယင်းမင်းမြတ်ရှိမောက်ခါစား권ပြုဖို့ကျွန်တော်မျိုးပရာယုတ်ချံအိုကြာပန်ကြားအပ်ပါသည်
။ထိုင်းပြည်မဟာဝဇီရလန်ကောင်းကတော့ဝန်ကြီးများအဖွဲ့အနေနဲ့နိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးအကောင်းဆုံးလှုပ်ဆောင်ဖို့ပြောကြားခဲ့တာပါ
။ဘာခေါ်ဟဲ့ကနအရမန်ထရီနဲ့ရတ္တဘန်ได้มีกําลังใจ
ဝင်ကြီးများအဖွဲ့နဲ့အစိုးရတို့အနေနဲ့သူတို့ထမ်းဆောင်ရမယ့်တာဝန်ဝန်တရားတွေကိုကောင်းကောင်းမွန်မွန်နဲ့မှန်မှန်ကန်ကန်ဆောင်ရွက်ဖို့ရဲစွမ်းတက်တည်ရောအာဏာပါရှိမယ်လို့ပြောလင့်ပါတယ်။ဘယ်အလုပ်ကိစ္စမဆိုအသားအစီးရှိတတ်တယ်လို့ဘယ်လုပ်ငန်းမဆိုအခက်အခဲတွေနဲ့ရင်ဆိုင်ရတတ်ပါတယ်။အလုပ်တာဝန်ကိုထမ်းဆောင်ရင်ပြဿနာကိုဖြေရှင်းရတာဟာဓမ္မတာပါ။ဒါမှလည်းနိုင်ငံရဲ့အခြေအနေလိုက်အစဉ်ပြေပြေရပ်တည်သွားနိုင်မှာဖြစ်ပါတယ်။
မတ်လရွေးကောက်ပွဲမှာဒီမိုကရေစီလိုလားတဲ့ပါတီတွေကအများစုအနိုင်ရခဲ့တာဖြစ်ပေမဲ့2014မှာအာနာသိန်းခေါင်းဆောင်ဖြစ်တဲ့စစ်တပ်အကြီးအကဲပရယုတ်ချန်ဟိုချာကပဲဒုတိယအကြိမ်ပြန်ပြီးအခုအစိုးရတဲ့ဖွဲ့မှာဝန်ကြီးချုပ်ဖြစ်နေတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ကျန်းသစ္စာကျင်းပပွဲမတိုင်ခင်တနင်္လာနေ့ကတော့အခုခါမှာပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရတဲ့ပေါ်ပေါက်လာပြီးဖြစ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့ဝန်ကြီးချုပ်ပရယုတ်ကပြောကြားခဲ့တာပါ။
พี่น้องประชาชนที่เคารพรักครับบัดนี้ประเทศไทยได้เข้าสู่ขั้นตอนของการปกครอง
ระบอบประชาธิปไตยดุจิครับ
มีพระมห
ากษัตริย์อากุสุยินภายใต้ซีเมนขันบิญสนิทเนี่ยอุทุฏเดโมคราซีနိုင်ငံတနိုင်ငံအနေနဲ့ဒုတိယရွေးကောက်တင်မြှောက်ထားသူတွေနဲ့ဖွဲ့စည်းထားတဲ့လွတ်တော်တရက်ပေါ်ပေါက်လာပြီဖြစ်တယ်လို့လွတ်တော်လေပတ်ဖို့အစိုးရတရက်ကိုအတီးပြုတ်ပေးလိုက်ပါပြီနိုင်ငံတကာအမြင့်ဆုံးစံတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေကလွတ်လပ်ခွင့်နဲ့ရပိုင်ခွင့်အများအပြားကိုစောင့်ရှောက်မှုပေးထားပါတယ်။ဘယ်အထူးအာဏာကိုမှသုံးစရာမလိုပဲမပြေလည်သေးတဲ့ပြဿနာတွေကိုဒီမိုကရေစီလုပ်ငန်းစဉ်တွေနဲ့ဖြေရှင်းသွားမှာဖြစ်ပါတယ်
။ထိုင်းနိုင်ငံရဲ့အခြေအနေဟာရွေးကောက်ပွဲအပြီးမှာပုံမှန်ပြန်ပြီးဖြစ်လာပြီလို့လည်းဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်။ထိုင်းနိုင်ငံမှာမဲဆန္ဒရှင်52တန်းဟာအောက်လွတ်တော်အမတ်နေရာ900အတွက်မဲပေးချရတာဖြစ်ပြီးအမတ်နေရာ350ကတည်းရဲ့ရွေးကောက်တာဖြစ်တယ်လို့ကျန်းနေရာ150ကလူလူကြိုက်တဲ့ပါတီကိုရွေးချယ်ရတာဖြစ်ပါတယ်။အထက်လွှတ်တော်အမတ်နေရာ250အတွက်တော့ထိုင်းစစ်တပ်ကပဲရွေးချယ်ခဲ့တာပါ။ဒါကြောင့်ရွေးကောက်ပွဲမှာအတိုက်ခံပါတီတွေကအများစုအနိုင်ရခဲ့တာဖြစ်ပေမဲ့ဒီလွှတ်တော်နှစ်ယောက်ကပြန်ပြီးရွေးချယ်လိုက်တဲ့ဝန်ကြီးချုပ်ကတော့စစ်တပ်အထက်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးပရယုတ်ပဲပြန်ပြီးအရွေးခံရတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကလည်း2014စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်အလို့ကျရေးဆွဲထားတာဖြစ်ပါတယ်။ဒါကြောင့်ဒီမိုကရေစီလှုပ်ရှားတဲ့အတိုက်ခံပါတီတွေကအခုခါမှာဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးကိုထိတ်တန့်ဦးစားပေးဖြစ်နေလို့ဆောင်ဖို့ပြင်နေကြပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေမှာရှိတဲ့ပြဋ္ဌာန်းချက်296ခုတည်းကစစ်တပ်ကိုဆက်ပြီးအာဏာခံမြဲအောင်ချမှတ်ထားတဲ့ပြဋ္ဌာန်းချက်နှစ်ခုကိုပြင်ဆင်နိုင်ဖို့အတွက်ဦးစားပေးလှုပ်ဆောင်နေတယ်လို့အတိုက်ခံတွေကပြောပါတယ်။ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ထိုင်းစစ်တပ်ကရွေးချယ်ထားတဲ့အထက်လွှတ်တော်အမတ်တွေကအနည်းဆုံး3ပုံ2ပုံရဲ့ထောက်ခံချက်ကိုရယူဖို့လိုတာတော့ဖြစ်ပါတယ်။ထိုင်းနိုင်ငံတိုးတက်ဖွံ့ဖြိုးရေးဆိုင်ရာစီမံခန့်ခွဲရေးအမျိုးသားသိပ်ပံ NIDA ကနောက်ဆုံးကြေညာခဲ့တဲ့စစ်တမ်းတွေအရဆိုရင်တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီနည်းလမ်းမကျသလိုအထူးသဖြင့်ပြဋ္ဌာန်းချက်အမှတ်292ကိုပြန်လည်ပြင်ဆင်ဖို့အတွက်လှုံ့ဆော်ရမယ်လို့ယုံကြည်ကြပါတယ်။